ဘင်္ဂလားဒေ့ရှ်ဘက်မှာခိုလုံနေကြတဲ့တိတ်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေထဏေပြန်ရေးမှာဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့ဒုက္ခသည်တွေဆန္ဒလျောက်ဖြစ်ဖို့ကအရေးကြီးဆုံးဖြစ်တယ်လို့အမေရိကန်ဘက်ကပြောဆိုလိုက်ပါတယ်။6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ရိုဟင်ဂျာဒုက္ခသည်တွေအားလုံးကိုနှစ်နှစ်အတွင်းထဏေပြန်နိုင်ရေးအပိသက်ဆောင်ရွက်မယ်အကြောင်းဘင်္ဂလားဒေ့ရှ်ကပြောဆိုတာပါ။ဒီဒုက္ခသည်တွေထဏေပြန်ရေးကိုတော့အခုဇန်နဝါရီလကုန်ပိုင်းလောက်မှာစတင်မယ်လို့လည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့ကပြောဆိုထားပါတယ်။ဒုက္ခသည်တွေအနေနဲ့ဘေးကင်းလုံခြုံမှုရှိတယ်လို့မခံစားရဘဲနဲ့တော့သူတို့အိမ်တွေသူတို့အတိုင်းအဝိုင်းတွေကိုပြန်သားတာမျိုးမလိုလားဘူးလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဟေတာနယူးယောက်ကပြောဆိုခဲ့တာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမစ်နယူးယောက်ကဒုက္ခသည်တွေဌာနပြောင်းရေးနဲ့ပတ်သက်လို့ဆွေးနွေးပြောဆိုခဲ့ရသလောက်တော့ဌာနပြောင်းနိုင်ရေးအနေအထားမတွေ့ဘူးလို့ပြောပါတယ်သူမှတွေ့ခဲ့ရသူအများအပြားကအလွန်အမင်းအားနဲ့ချိနဲ့နေကြသလိုအလွန်လဲကြောက်ရွံ့နေကြတယ်လို့ပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဘက်ကမြန်မာစစ်တပ်အကြီးအကဲတွေကိုပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ထားသလို Reuters သတင်းတောင်နှစ်ဦးဖမ်းခံထားရတဲ့ကိစ္စပေါ်မှာလည်းဆက်ပြီးတော့စောင့်ကြည့်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုခဲ့ပါတယ်ရှင်။